ဘာဝစိတ်ချမ်းသာမှုကိုလိုက်ရှာနေကြတဲ့လောကကြီးထဲမှာစိတ်ရောကိုယ်ပါငြိမ်းချမ်းမှုကိုရနိုင်တဲ့ကိစ္စတချို့ကိုမေ့နေတတ်ကြပါတယ်။ဒီအချက်တွေကိုထောက်ပြထားတဲ့သူကတော့ blogger တတာလှိုင်းမှာစိတ်ချမ်းသာမှုရနိုင်တဲ့အခြေခံအချက်တွေဆိုပြီးတော့သူ့ရဲ့တတာလှိုင်း blog မှာတစ်ခုချင်းစီရှင်းပြထားပါတယ်။
ကိုနေတဲ့ပတ်ဝန်းကျင်ကတခုခုဖြစ်လာပြီးပြဿနာတခုခုဝင်လာပြီးဆိုလို့ရှိရင်အရင်ဦးဆုံးကတော့ကိုယ့်ရဲ့စိတ်ကပူလောင်ပြီးတော့ခံစားနေရမယ်။အဲ့ဒီခါမှာပူလောင်တဲ့စိတ်နဲ့အတူပဲကိုယ်ကိုယ်တိုင်အားအင်နေကုန်ခန်းတယ်လို့ဖြစ်ပြီးတော့အဲ့ဒီပူလောင်တဲ့စိတ်ရဲ့ရိုက်ထက်မှုကြောင့်ပေါ့နော်။ကိုယ့်ရဲ့ရုပ်ရည်ပါတော့ကျဆင်းသွားမှာပဲ။စိတ်ထဲမှာတနှုံနှုံဖြစ်နေပြီးတော့ကျန်းမာရေးလည်းထိခိုက်သွားမှာပဲ။အဲ့ဆိုတော့ကိုယ့်ရဲ့စိတ်ငြိမ်းချမ်းဘွားတော့အရန်ကိုအရေးကြီးတာပေါ့နော်
။ဒါဆိုရင်လူတွေအတွက်လိုအပ်တဲ့စိတ်အေးချမ်းမှုရအောင်လို့ဘာတွေလုပ်ဖို့လိုတယ်လို့ blogger မတ်တတာလိုင်းက blog ပေါ်မှာပြောပြထားတာပါလေ
။တစ်ဖက်ကကိုယ်ဘာမှလာမမီးပဲနဲ့သူ့ရဲ့ကိစ္စကိုဝင်မစွက်ဖက်ကတော့အကောင်းဆုံးပဲပေါ့နော်။နေထိုင်နေရတဲ့ဝန်းကျင်ထဲမှာလူတွေကတယောက်နဲ့တယောက်ကဝင်စွက်ဖက်တတ်ကြတယ်လေ။အဲ့တော့တယောက်နဲ့တယောက်ဝင်မဆက်ဖက်ကတော့အကောင်းဆုံးပဲပေါ့နော်အဲ့လိုဝင်ဆက်ဖက်ခြင်းအပြင်လဲကိုယ့်ရဲ့စိတ်ကတော့ငြိမ်းချမ်းမှုရှိမှာမဟုတ်ဘူးသူတပားလဲစိတ်ငြိမ်းချမ်းမှုရမှာမဟုတ်ဘူးဒါကြောင့်မလို့ကိုယ့်ကိုဘာမှလာမမေးပဲတော့သူတပားစိတ်စားတွေမှာဝင်မဆက်ဖက်တာအကောင်းဆုံးပါပဲနောက်တစ်ချက်ကတော့သူတပားကိုခွင့်လွှတ်လိုက်တာတော့အကောင်းဆုံးပဲတဲ့ခွင့်မလွှတ်နိုင်လို့ရှိရင်တော့အရင်ဦးဆုံးကတော့မိမိရဲ့စိတ်ကအငြင်းနဲ့တနှုံနှုံနဲ့ဖြစ်နေမှာပဲလေဒါကိစ္စမဆိုဒါကြောင့်မလို့ခွင့်လွှတ်ခြင်းကတော့ယောဂမှာအကောင်းဆုံးပဲပေါ့နောက်တစ်ချက်ကတော့သူတစ်ပါးအတိအမှတ်ပြုဖို့ပဲတောင်းကြမနေတာတော့အကောင်းဆုံးပဲတဲ့ကိုယ်စိတ်ထဲမှာသူတစ်ပါးပုံမနာလို့မဖြစ်တာတော့အကောင်းဆုံးပဲပေါ့နော်ဆောင်ပြောလဲဆိုတော့လူတိုင်းလူတိုင်းကတော့သူ့ကံနဲ့သူ့ကံနဲ့သူကတော့ပုံပေါ်ပြီးသားဆိုတော့သူချမ်းသာပေမဲ့ကိုချမ်းသာခြင်းမှာလည်းချမ်းသာမယ်ဘသူဘသူကိုမှလိုက်ပြီးတော့ပြန်လို့မရဘူးလေသူတစ်ပါးကိုလိုက်အများနဲ့မနာလို့စိတ်ချနေမယ်ဆိုလို့ရှိရင်အရင်ဦးဆုံးကတော့မိမိရဲ့စိတ်ကတော့ဘယ်တော့မှငြင်းရဲအေးချမ်းတော့မှာမဟုတ်ဘူးလေဒါကြောင့်မလို့သူတစ်ပါးကိုမနာလို့မဖြစ်ဘူးကတော့အဓိကပဲကိုနေတဲ့ပတ်ဝန်းကျင်ကိုပြီးပြီးတော့ကိုစိတ်နဲ့အံဝင်တဲ့အခါကျတော့ပတ်ဝန်းကျင်ကိုကိုတယောက်တည်းကြောင်းလဲပြစ်ဖို့ဆိုတာကတော့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးလေဒါကြောင့်မလို့ပတ်ဝန်းကျင်ကိုလိုက်ပြီးတော့ကိုကကိုပြောင်းလဲပြစ်လိုက်တာကလည်းကိုအရင်ဦးဆုံးကိုစိတ်ငြင်းရဲမှုကတော့ဖြစ်လာမှာပဲပေါ့နော်ပြီးတော့တိခဏစိတ်ဝင်လိုက်ကြလေအချက်တစ်ချက်ပဲဘာလို့လဲဆိုတော့တိခဏတဲ့စိတ်ကတော့လူတိုင်းလူတိုင်းထားဖို့ကတော့နည်းနည်းတော့ခက်တယ်ပေါ့နော်သူ့ကိုမဆိုကိုစိတ်ရင်းနဲ့တိခဏပြီးတော့နေလိုက်မယ်ဆိုလို့ရှိရင်တော့ကိုစိတ်ချမ်းသာမယ်ဒီတိခဏလိုက်ခြင်းအရှင်လေဘာပဲဖြစ်ဖြစ်ကိုရဲ့စိတ်ကတော့စိတ်ခွန်အားတွေကတော့ရရှိလာမှာပဲကိုလုတ်ပေးနိုင်လာတဲ့ပို့ပြီးတော့တောင်းဝင်ယူလိုက်မယ်ဆိုလို့ရှိရင်ကိုမလုတ်ပေးနိုင်တဲ့အခါမှာအဲ့ဒီဝင်တော့ဝင်ပြီးရကိုစိတ်ထမ်းမှာအနည်းငယ်ဖြစ်ပြနေမယ်ဒီအဲ့ခါကျတော့ကိုလုတ်ပေးနိုင်တဲ့အလုတ်ကိုလုတ်ပေးနိုင်တဲ့လောက်ပဲတောင်းဝင်ယူကြတော့အကောင်းဆုံးပေါ့နော်နောက်တစ်ချက်ကတော့တရားထိုင်တာလည်းစိတ်ငြိမ်းချမ်းမှုရှိရပဲပေါ့လေပုံမှန်လေးတရားထိုင်ခြင်းကလည်းကိုရဲ့စိတ်ငြိမ်းချမ်းမှုအတွက်ကတော့အဓိကအချက်တစ်ချက်ပဲပေါ့ပြီးတော့ကိုရဲ့စိတ်အငြင်းနဲ့တွေးဝေးမောပြီးနေတာလည်းမကောင်းအဲ့လိုစိတ်ကတွေးဝင်နေမယ်ဆိုလို့ရှိရင်အနည်းငယ်စိတ်ကငြိမ်းချမ်းမှုရှိနေမှာမဟုတ်ဘူးတော့ဒါကြောင့်မလို့ကိုယ့်ရဲ့စိတ်ကိုအငြင်းတက်တက်ကြွကြွနဲ့တန်ဖိုးရှိရှိနေတတ်ရမှာပေါ့ပြီးတော့ကိုယ်အငြင်းစိတ်ကူးရှင်နေပြီးတော့အချိန်ကြီးချုံးနေမယ်ဆိုရင်လည်းကိုယ်စိတ်ကူးရှင်မှုရမဖြစ်လာလို့ရှိရင်စိတ်ကငြိမ်းချမ်းမှုရှိလာမှာမဟုတ်ဘူးအဲ့တော့ကျွန်တော်စိတ်ကူးရှင်ပြီးအချိန်မချုံးတာတော့အကောင်းဆုံးပေါ့နော်ပြီးတော့နောက်လာရင်လည်းရတာလေတက်တယ်အနေနဲ့ကိုလှုပ်ပြီးကြမှာဒီဟာကိုနောက်တာတွေနဲ့ဆိုးရတူပတ်မှုတွေနဲ့နေနေဆိုပြီးကိုစိတ်ကလည်းတော်တော်မှငြိမ်းရလာတော့မှာမဟုတ်ဘူး။ဒါကြောင့်မလို့နောက်တာမရတာလည်းအကောင်းဆုံးပဲပေါ့။ဒီချက်ကလေးတွေကတော့ဤနယ်ဆိုလို့ရှိရင်နေတဲ့သူကကိုရဲ့ပတ်ဝန်းကျင်မှာရင်ဆိုင်ဆုံးတွေ့နေရတဲ့ပြဿနာလေးတွေပါပဲ။ဒါပေမဲ့ကိုကတော့မေ့နေတတ်တယ်ပေါ့နော်။အဲ့ဒီခါကျတော့ဒီချက်ကလေးတွေကိုအကျဉ်းမဟုတ်တစ်ချက်တတိပြုမိပြီးတော့နေထိုင်နေဆိုရင်တော့မဆိုးဘူးလို့ထင်တယ်လေ။
အခုလိုမျိုးစိတ်ထားတဲ့ရင်ငြင်းချမ်းနိုင်တယ်ဆိုတဲ့အချက်တွေကိုဘလော့ဂါကဘာသာပြန်နာလို့ပြောထားပါတယ်။သူကခေါင်းစဉ်ကိုတွေ့ပြီးတော့ဘာသာပြန်ပြောပြခြင်းနဲ့စိတ်ပေါက်လာခဲ့တာလို့မတ်တတာလှိုင်းကပြောပါတယ်
။ဒီနေ့လေးလို့ရေးထားတာတော့ Ten Principles for Peace of Mind ဆိုပြီးတော့ရေးထားတယ်။အဲ့ဒီခေါင်းစဉ်လို့ကြည့်ကြရတယ်ကျွန်မအရင်သဘောကျသွားတယ်။ကိုယ့်ရဲ့စိတ်ငြင်းချမ်းဖို့အတွက်ဒီအချက်လေးတွေကတော့ကြည့်လိုက်ရင်တော့သိတယ်။ဒါပေမဲ့လက်တွေ့ကမှတကယ်ကြည့်ကြံမှုကြတော့တော်တော်ခက်ခဲတာ။အဲ့တော့ကိုယ်ပတ်ဝန်းကျင်လောကလေးထဲမှာကျင်လည်လှုပ်ရှားနေကြတဲ့လူတွေအားလုံးကတော့သူ့ကိစ္စသူ့ပြဿနာသူ့အခြေအနေနဲ့သူစိတ်တွေက တူတူမဆိုပူလောင်မှုတွေကတော့ရှိနေကြတာပဲဒါကြောင့်မလို့ကျွန်မကိုတိတဲ့သူတွေမတိတဲ့သူတွေအားလုံးစိတ်ရဲ့ငြိမ်းချမ်းမှုလေးကိုရရှိခြင်းနဲ့သူတို့စိတ်ကလေးတွေဒါပဲဖြစ်အေးချမ်းစေခြင်းနဲ့ဒါကြောင့်မလို့ဒီကောင်းစဉ်လေးကိုတွေ့ရတယ်ကျွန်မဘာသာပြန်ပြစ်ခဲ့တာပါနော်
အခုလိုမျိုးဒီသူများတွေအတွက်ပေါ့နော်ဘာသာပြန်ပေးတာတော့ဟုတ်ပါပြီမတ်တရာလိုင်းကိုရာရောဒီအချက်ဆက်ချက်ထဲကဘလို့အချက်တွေတိုင်းကျင့်နိုင်အောင်လို့ကြိုးစားပါလဲ
သူတပားကိုမနာလို့စိတ်မမွေးမြူပဲနဲ့ဆက်ကြောင်းမင်းယူပြီးတော့သူတပားအပေါ်မှာခွင့်လွတ်နိုင်အောင်သိခံနိုင်အောင်တော့ကျွန်မအတက်နိုင်ဆုံးကြိုးစားပြီးနေပါတယ
် dadaline.blogspot.com ပိုင်ရှင် blogger dadaline မှာရှင်သူ့ရဲ့ blog ကို dadaline ဆိုပြီးတော့ဗမာလိုစာလုံးပေါင်းပြီးတော့လည်းရှာလို့ရပါတယ်တော်တော်ရှင်တို့အနေနဲ့ရောကိုယ့်ရဲ့စိတ်ချမ်းသာမှုအတွေ့သူပြောခဲ့တဲ့ထဲကဘလို့အချက်တွေကိုလိုက်ပြီးတော့လှုပ်ဖို့လွယ်မယ်လို့ထင်ပါလေရှင်ပြောပြနိုင်မယ်ဆိုရင် burmese@voanews.com စီကို blogger လို့ကောင်းစင်တက်ပြီးတော့ပြောပြစီခြင်းပါတယ် blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်လည်းကြိုဆိုပါရစေရှင်